ရှမ်းပြည်နယ်မှာမြမတက်မတော်ကဖမ်းဆီးလိုက်တဲ့သတင်းတောက်3ဦးကိုကျွင်းချက်မရှိအ мян ဆုံးပြန်လွှတ်ပေးဖို့ AIC နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ် TNL တအောင်းပလောင်တပ်ဖွဲ့ကပြုလုပ်တဲ့မွေးရည်စည်းဝါးဖြည့်ဆည်းတဲ့ပွဲကိုတွားရောက်သတင်းယူပြီးအပြန်လမ်းမှာဖမ်းဆီးခံရတာဖြစ်ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးဆက်ပြီးတင်ပြကြင်တာပါနိုင်ငံတော်အစိုးရကိုစန့်ကျင်တိုက်နေတဲ့ TNL အကြမ်းဖက်အဖွဲ့နဲ့ဆက်သွယ်ဆောင်ရွက်ပြီးရှမ်းပြည်အရှိမြောက်ပိုင်းနမ်ဆန်မြို့နယ်မြို့သစ်ကြီးရွာကနေပြန်လည်ထွက်ခွာလာကြတဲ့ DVB အကြီးတန်းသတင်းတော့ဦးအေးနိုင်ဦးပြည့်ဖုံးနိုင်နဲ့အေယာဝတီသတင်းတော့ဦးသိန်းစော်တို့ကိုဇွန်လ26ရက်မွန်းလွဲပိုင်းကအစိုးရတပ်ကဖမ်းဆီးလိုက်ပြီးတရားဥပဒေနဲ့အညီအရေးယူသွားမယ်လို့တပ်မတော်ကာကွယ်ရေးဦးစည်းချုပ်ယုံကမနေ့ကသတင်းထုတ်ပြန်ခဲ့တာပါသတင်းသမားတွေအနေနဲ့သူတို့အလုပ်ကိုသူတို့လုပ်ချင်းသာဖြစ်တာကြောင့်တပ်မတော်ကအခုလိုဖမ်းဆီးထားတဲ့သတင်းတော့3ဦးကိုချွင်းချက်မရှိအ мян ပြန်လွှတ်ပေးဖို့AI ကနိုင်ငံတကာလူ့အခွင့်အရေးအဖွဲ့ကြီးကတောင်းဆိုလိုက်ကြောင်း AI ရဲ့ Washington DC ရုံးတာဝန်ခံ Mr. D. Kumar က VOA မြန်မာပိုင်းကိုပြောပါတယ
် Yeah Amnesty International is concerned about the arrest of journalists and we urge Burmese authorities they should be released without any conditions
အခုအဖမ်းခံထားရတဲ့သတင်းတော်တွေအတွက် AI အဖွဲ့ကြီးကစိုးရိမ်မကင်းဖြစ်ရပြီးသူတို့ကိုချင်းချင်းမရှိအ мян ပြန်လွတ်ပေးဖို့မြန်မာအစိုးရအာဏာပိုင်တွေကိုတောင်းဆိုလိုရတယ်။သူတို့တွေဟာသတင်းသမားတွေဖြစ်ကြပါတယ်။နိုင်ငံရေးလှုပ်ရှားသူတွေမဟုတ်ကြပါဘူး။ဒီသတင်းတောက်တွေကိုပြန်လွတ်ပေးခြင်းအပြင်မြန်မာနိုင်ငံမှာသတင်းလွတ်ခွင့်ရှိတယ်ဆိုတာကိုပြသရမှာဖြစ်ပါတယ်
။ကုလသမဂ္ဂကပြဋ္ဌာန်းထားတဲ့နိုင်ငံတကာမွေးရည်စည်းဝါးတိုက်ဖြတ်ရေးနေ့ဖြစ်တာကြောင့် TNL တောင်းပလောင်တပ်ဖွဲ့ကလည်းမွေးရည်စည်းဝါးတွေမီးရှို့ဖျက်ဆီးတဲ့ပွဲကိုနမ်ဆန်မြို့နယ်တဲကသူတို့ရဲ့တပ်မဟာနှင့်နေမြေမှာပြုတ်လုခဲ့ပြီးသတင်းတော့တချို့ကိုဖိတ်ကြားခဲ့တာဖြစ်တယ်လို့ TNL တပ်ဖွဲ့ရဲ့နိုင်ငံသားဆက်ဆံရေးတာဝန်ခံဘူမူတာပန်လာကပြောပါတယ
်နိုင်ငံကမွေးရစီဝတ်တချေခြင်းနဲ့မှာကျွန်တော်လည်းဒီ2005 2006 2009နှစ်ခွဲတာကလားဆက်စီရမီနမွေးစီဝတ်ကိုကျွန်တော်ကပြုတ်ဖြစ်သေးတာပေါ့ကျွန်တော်စီစဉ်သေးတာတော့အရာဝတီသတင်းဌာနရဲ့ DVB သတင်းဌာနရဲ့နောက်အလုပ်တန်းသတင်းထောက်တွေခမရရှိရောက်လာကြပါတယ်။ဒီမနေ့ကမနေ့ရှင်းနိုင်လောက်မှကျွန်တော်ခဏစားတယ်ဖွင့်လိုက်ပါတယ်။ဒီဒေတာခံ3000နီးလောက်ဆက်ရောက်ကြပါတယ်။ဆက်နိုင်တော့မှမွေးစွာမရှိဖြစ်သေးပါပဲ။ဆက်နိုင်လောက်မှကျွန်တော်ရဲ့ခဏအမြင်ပါရုပ်သိမ်းလိုက်ပါတယ်။အဲ့နောက်ပိုင်းမှာမျိုးမျိုးခွဲပြီးတော့ပြန်ကြတာပေါ့လေ။အဲ့လိုပြန်ကြတဲ့ခါမှာပရမီယာရဲ့ပါတဲ့အားကတော့ဒီနောက်ဆက်မျိုးနားမှာဒီမြို့သားတော်ဘက်ကသတိပြုတော့ဖန်စီတော့မျိုးတွင်ရပါတယ
်အခုလိုသတင်းနောက်သုံးဦးကိုဖန်စီလိုက်တာဟာမီဒီယာကိုတားဆီးပိတ်ပင်တဲ့သဘောဖြစ်ကြောင်းနဲ့ TNL အဖွဲ့နဲ့လူလူကြားအဆက်အသွယ်ပိုပြတ်သွားအောင်တမတော်ကလှုံ့ဆော်လာတာတွေ့ရကြောင်းဘုံမူတာပန်လာကသုံးသပ်ပါတယ
်မြန်မာတမတော်နဲ့မြန်မာဆွေရကဒီလူထုနဲ့ကျွန်တော်တို့ကြားကိုဆက်သွယ်ဖြစ်တော့ဖို့ကြိုးပမ်းနေတဲ့လုပ်နေတဲ့တို့ကျွန်တော်ဟိုအဲ့လိုမျိုးနားလည်ပါတယ်ကျွန်တော်စီလာမိမဲ့လည်းဒါကျွန်တော်အလုပ်ကိုလုပ်တာမဟုတ်ဘူးသူရဲ့မီဒီယာလုပ်ငန်းကိုပဲသူနာလုပ်တာဖြစ်တဲ့အတွက်သူတို့ကလည်းပြန်ဆုတ်ပြစ်ဖို့လိုအပ်ပါတယ
်ရှမ်းပြည်နယ်နမ်ဆန်တီဘောကာလန်ဖျားကြီးကြေးရွာနားမှာတီဘောဘက်ကမောင်းလာတဲ့ Land Cruiser အမျိုးအစားနဲ့ Wish အမျိုးအစားမတင်ကားဝဲလိုင်စင်မဲ့မော်တော်ယာဉ်နှစ်စင်းကိုတွေ့ရှိစစ်ဆေးရခဲ့ရာက TNL အဖွဲ့နဲ့ဆက်သွယ်ပြီးပြန်လည်ထွက်ခွာလာတဲ့ DVB သတင်းတောက်နဲ့ AWD သတင်းတောက်တို့ကိုတမရော်ကဖမ်းဆီးခဲ့တာဖြစ်ပါတယ်သူတို့ကိုတရားဥပဒေနဲ့အရေးယူနိုင်ဖို့လာရှိုးမြို့နယ်ရဲစခန်းကိုလွှဲပြောင်းထားကြောင်းတမရော်ကထုတ်ပြန်တဲ့သတင်းမှာဖော်ပြထားပါတယ်ခင်ဗျာ